This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်
မြန်မာနိုင်ငံနိုင်ငံသားပေါင်းတဘာဝဘေးဆေးရနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇွန်လ4ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်ထုတ်ချက်ကိုဝေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇွန်လ4ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့တွင်ဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ကယန်းဒေတာအမှတ်3တန်တောင်ကြီးမြို့နယ်မှာ62နှစ်မြောက်ကယန်းအမျိုးသားလက်နက်ကိုင်တော်လှန်ရေးနေ့အခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်62နှစ်မြောက်ကယန်းအမျိုးသားလက်နက်ကိုင်တော်လှန်ရေးနေ့အခမ်းအနားကိုကယန်းဒေသအမှတ်3မြို့နယ်ဖြစ်တဲ့ကရင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့တန်တောင်ကြီးမြို့နယ်တဲကကျေးရွာတရွာမှာကျင်းပခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါရီဒီကနေ့ဇွန်လ4ရက်နေ့မှာကြာရောက်တဲ့62နှစ်မြောက်ကယန်းအမျိုးသားလက်နက်ကိုင်တော်လှန်ရေးနေ့ကိုကယန်းအမျိုးသားတပ်မတော် KNA ကတောင်းလွှာပေးပို့ခဲ့တယ်လို့သိရပါရီ1964ခုနှစ်ကစတင်ပြီးတော့ကယန်းအမျိုးသားအာဇာနီသူရဲကောင်းတွေလက်ဆင့်ကမ်းခဲ့တဲ့တော်လှန်ရေးအမွေအနှစ်ကိုကယန်းလူငယ်တွေစက်ခံရင်ဆီယနာရှင်စနစ်အမြင့်ပြတ်ချေမှုန်းရေးနဲ့ Federal Democracy ပေါ်ပေါက်ရေးတို့အတွက်ဒီကနေ့အထိအသက်ပေးတိုက်ပွဲဝင်နေကြတယ်လို့တောင်းလွှာမှာဖော်ပြထားပါရီကဲအဆက်ဆက်မှာကယန်းအမျိုးသားတွေနဲ့အဖိနှိတ်ခံလူမျိုးပေါင်းစုံအတွက်အသက်ပေးတိုက်ပွဲဝင်ခဲ့ကြတဲ့အာဇာနည်သူရဲကောင်းတွေကိုဥညွတ်အလေးပြုကြောင်းလဲ KNA ကအသိပေးထားပါရီကယန်းအမျိုးသားတက်မတော် KNA အနေနဲ့ကယန်းအမျိုးသားများကိုပိုင်ပြတ်ထန်းခွင့်နဲ့ဆရာနာရှင်ကြားဆုံးရေးဆက်လက်တိုက်ပွဲဝင်သွားမယ်လို့ကတိသစ္စာပြုထားပါရီ1962ခုနှစ်ဆရာနာရှင်တင်ပြတဲ့နောက်မှာမြန်မာပြည်သူတရက်လုံးနဲ့အတူကယန်းအမျိုးသားတွေဟာဆရာနာရှင်စနစ်ကိုစန့်ကျင်တော်လှန်ခဲ့ကြတဲ့1964ခုနှစ်ဇွန်လ4ရက်နေ့ကိုကယန်းအမျိုးသားလက်နက်ကိုင်တော်လှန်ရေးနေ့အဖြစ်သတ်မှတ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့တအောင်တက်မတော်ထိန်းချုပ်ထားတဲ့နေမျိုးကိုစစ်ကောင်စီဘက်ကအစိမ့်ငွေပုံ100ကျော်အပါဝင်လေကြောင်းတိုက်ခိုက်မှု26ကြိမ်လုပ်ခဲ့တာကြောင့်အရက်သား10ဦးသေဆုံးပြီးတော့18ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။တအောင်တက်မတော်ထိန်းချုပ်ထားတဲ့နေမျိုးတွေကိုစစ်ကောင်စီဘက်ကမေလအတွင်းအစိမ့်ငွေပုံ100ကျော်အပါဝင်လေကြောင်းတိုက်ခိုက်မှု26ကြိမ်လက်နက်ကြီးတွေနဲ့ drone တွေနဲ့တိုက်ခိုက်ခဲ့တာကြောင့်အရက်သားပြည်သူ10ဦးသေဆုံးပြီးတော့18ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TNL ဘက်ကဒီကနေ့ဇွန်လ4ရက်နေ့မှာထုတ်ပေါ်ပြောဆိုလိုက်ပါတယ်တလတာအပြစ်ရထားမယ်လို့စစ်ကောင်စီဘက်ကကြေညာထားချိန်မှာပဲစစ်ကောင်စီတပ်တွေကနောင်ချူမူးကုတ်ကြောက်မင်းမိုင်းငော့မိုင်းလုံနဲ့မန်တုံမြို့နယ်တို့ကိုလေကြောင်းကနေ26ကြိမ်လက်နက်ကြီးကြီး986လုံး drone နဲ့ဘုံ329လုံးနဲ့အစိမ့်ငွေဘုံ114လုံးအသုံးပြုတိုက်ခိုက်ခဲ့တာကြောင့်ရဲသားပြည်သူထိခိုက်သေဆုံးခဲ့ရတဲ့အပြင်နေအိမ်အများအပြားထိမှန်ပျက်စီးသွားခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီဟာနောင်ချိုမြို့နယ်ဒေသကြီးရွာတွေနဲ့တအောင်းအမျိုးသားလူမျိုးရေးတပ်မတော် TNL တပ်တွေရှိတဲ့နေရာတွေကိုဥတီပြီးတော့လေကြောင်းကနေ12ကြိမ်လက်နက်ကြီး986လုံး drone နဲ့ဘုံ329လုံးအစိမ့်ငွေဘုံ144လုံးလာရောက်ကျဲကျတိုက်ခိုက်ခဲ့တယ်လို့အသိပေးထားပါတယ်စစ်ကောင်စီရဲ့ရွေကျက်ရှိရှိဥတီတိုက်ခိုက်မှုကြောင့်နောင်ချုံမျိုးနေကအပြစ်မဲ့အရသာပြည်သူ6ဦးသေဆုံးခဲ့ရပြီးတော့14ဦးဒဏ်ရာရခဲ့တဲ့အပြင်နေအိမ်၈လုံးဘုံစားထိမှန်ပျက်စီးခဲ့တယ်လို့သိရပါဗျ။စစ်ကောင်စီဟာကြောင်မဲမျိုးကိုလည်းလေကြောင်းကနေနှစ်ကြိမ်လာရောက်ဘုံကျဲတိုက်ခိုက်တာကြောင့် ပြည်သူပိုင်းအိမ်နှလုံးထိမှန်ပျက်စီးခဲ့တယ်လို့မိုးကုတ်မြို့ကအရသာပြည်သူတွေကိုဦးတည်တဲ့လေကြောင်းတိုက်ခိုက်မှု6ကြိမ်ပြုလုပ်ခဲ့တာကြောင့်အရသာတအူးသိဆုံးကတဦးတန်ရာရခဲ့ပြီးတော့ဘုံတွေကြားရောက်ပေါက်ကွဲမှုကြောင့်ကျေးရွာဖုံးကြီးကျောင်းအပါအဝင်အိမ်18လုံးပျက်စီးခဲ့ရတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ထို့အတူအပြည့်ရက်ကြီးညာထားတဲ့စစ်ကောင်စီကမိုင်းကော်မျိုးနယ်ကိုလေကြောင်းတိုက်ခိုက်မှု2ကြိမ်မိုင်းလုံမျိုးနယ်ကို3ကြိမ်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့မန်တုံမျိုးကိုလည်းစစ်ကောင်စီကလေကြောင်းကနေ2ကြိမ်လာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရဲသားပြည်သူတအူးသိဆုံးခဲ့ရပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တဲ့အပြင်အိမ်28လုံးပျက်စီးခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ခင်ဗျာဆလဘီစင်ကူးမျိုးပေါ်ကမြသိန်းတန်ဖျားနဲ့ဖုံးကြီးချောင်းကိုစစ်တပ်ကလေရင်နဲ့ပုံချေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းစင်ကူးမျိုးပေါ်မှာရှိတဲ့မြသိန်းတန်ဖျားနဲ့ဖုံးကြီးချောင်းကိုစစ်တပ်ကလေချောင်းကနေပုံချေတိုက်ခိုက်ခဲ့တာကြောင့်ဖုံးကြီးချောင်းဆောင်နှစ်ဆောင်ပျက်စီးခဲ့တယ်လို့ပြင်းလွင်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။မနေ့ကဇွန်လ3ရက်နေ့မနက်7:00နာရီကျော်အချိန်မှာစင်ကူးမျိုးပေါ်မှာရှိတဲ့မြသိန်းတန်ဖျားနဲ့ဖုံးကြီးချောင်းကိုတရက်ဦး၄စိတ်ကတက်လာတဲ့ဂျက်ဖိုက်တာကပုံချေခဲ့တာလို့ဆိုပါတယ်။ဒီလေချောင်းတိုက်ခိုက်မှုကြောင့်ဖုံးကြီးချောင်းဆောင်တွေပျက်စီးသွားပေမဲ့လူထိခိုက်မှုမရှိဘူးလို့သိရပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးဦးဆောင်နဲ့တော်လှန်ရေးပူးပေါင်းတပ်တွေ2024ခုနှစ်ဇူလိုင်18ရက်နေ့ကအပိသက်သိမ်းပိုက်ခဲ့တဲ့စင်ကူးမြို့ကိုစစ်ကောင်စီဘက်ကလေချောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေရမှာဇွန်လ1ရက်နေ့ကလည်းနှွေယုံရွာနဲ့နှစ်တောင်ရွာကိုလေချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာကြောင့်အဆောင်3လုံးပျက်စီးခဲ့ကအမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အခုလိုစစ်ကောင်စီဘက်ကအရသာပြည်သူတွေကိုအဓိကပြစ်မှတ်ထားပြီးတော့ဘုံကျဲနေတာကြောင့်ဒေသနေပြည်သူတွေအနေနဲ့စစ်ကောင်စီတပ်တွေနဲ့ဝေးတဲ့နေရာတွေမှာနေထိုင်ကြဖို့လေချောင်းရံကိုကာကွယ်နိုင်မဲ့ဘုံခိုခြင်းတွေတူးထားကြဖို့နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေရဲ့လေချောင်းရံကာကွယ်ရေးသတိပေးထုတ်ပြန်ချက်တွေကိုလိုင်းနာပေးကြဖို့ပြင်းလွင်ခရိုင်ပကဖကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ ဆက်လက်ပြီးတော့ဖားကန့်မော်စီစာမှာရှိတဲ့ကြောင်းမြက်လုတ်ွက်ဟောင်းရန်ကူတောင်ပေါက်ကွဲမှုစစ်ကောင်စီတပ်ရဲ့ဘုံကျဲမှုကြောင့်ဖြစ်ပြီးတော့သုံးဦးသေဆုံးက30ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်မော်စီစာမှာရှိတဲ့ကြောင်မြက်လုတ်ွက်ဟောင်းကရန်ကူတောင်ပေါက်ကွဲမှုဟာစစ်ကောင်စီတပ်ရဲ့ drone နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဖြစ်ပြီးတော့3ဦးသေဆုံးက30ဦးဒဏ်ရာရသွားတယ်လို့ဒေသတင်းရမြစ်တွေကပြောပါရီမော်စီစာဖုံးကြီးကျောင်းထဲမှာခိုးအောင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဟာမနေ့ကနေ့လယ်တနာရီကျော်အချိန်မှာကြောင်မြက်လုတ်ွက်ဟောင်းမှာရှိတဲ့ရန်ကူတောင်နဲ့စီကူတောင်ကို drone နဲ့ဘုံကျဲတာကြောင့်မီးလောင်ပေါက်ကွဲခဲ့တယ်လို့ဆိုပါရီဒေသတွင်းသတင်းတွေအရပေါက်ကွဲမှုဖြစ်တဲ့နေရာဟာတင်းအောင်ကျိုင်ကုမ္ပဏီလုတ်ွက်ဟောင်းနေရာဖြစ်ပြီးတော့3ဦးသေဆုံးကဒဏ်ရာရသူ30ဦးရှိတယ်လို့သိရပါတယ်။ရန်ကူတောင်ပေါက်ကွဲမှုကြောင့်ကုမ္ပဏီဝင်အတွင်းကအဆောင်အုံတွေနဲ့စက်ရန်တရားတွေပျက်စီးဆုံးရှုံးသွားတယ်လို့ပြည်သူပိုင်းနေအိမ်35လုံးနဲ့ဖျားကျောင်းတွေကကျောင်းဆောင်တွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ချိုးပင်ကောင်းနေမှာအင်အား80ခန်းပါစစ်အုပ်စုကိုတော်လှန်ရေးတပ်တွေပူးပေါင်းတိုက်ခိုက်မှု6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်ထဲကကျိုးပင်ကောင်းမြို့နယ်မှာလူငယ်တွေကိုစစ်မှုထမ်းဖို့လာခေါ်တဲ့အင်အား80ခန်းပါစစ်အုပ်စုကိုပူးပေါင်းတိုက်ခိုက်မှုမှာစစ်အုပ်စုဘက်က6ယောက်တိစုံသွားတယ်လို့အဲ့ဒီဒေသမှာရှိတဲ့တော်လှန်ရေးတပ်တွေကပြောပါတယ်။ဇီကုံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်နဲ့ဗော်ပင်ရွာကပြူစောတိတွေပါတဲ့အင်အား80ခန်းပါစစ်ကြောင်းဟာကျိုးပင်ကောင်းမြို့နယ်ကပတောင်မြိုင်ရွာမှာတက်ဆွဲခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ကြောင်းပတောင်မြိုင်ရွာတွေကလူငယ်တွေစစ်မှုထမ်းစေဖို့ပေါ်တာလာဆွဲချိန်ဇွန်လ1ရက်နေ့မနက်8နာရီခန့်မှာတော်လှန်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့အသိပေးထားပါတယ်။အဲ့ဒီစစ်ကြောင်းဟာဇွန်လ2ရက်နေ့နေ့လယ်2နာရီအချိန်မှာစစ်ကြောင်းထိုးလာတဲ့အတွက်ကြောင့်ဗော်ပင်စဲရေလွတ်မြောင်းပေါင်ပေါ်မှာမိုင်းဆွဲပြီးတော့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်က6ယောက်တိဆုံးပြီးတော့တစ်ယောက်ကပြင်းထန်ဒဏ်ရာရသွားတယ်လို့တော်လှန်ရေးတပ်တွေကပြောပါတယ်။စစ်ကောင်စီစစ်ကြောင်းဟာတိဆုံးသွားတဲ့အလောင်းတွေကိုရောက်အောင်ဆွဲထုတ်သွားပြီးတော့ဇီကုံးနယ်တွေကဗော်ပင်ရွာဘက်တက်ဆုပ်သွားတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုတွေကိုတရားဝတီ KN တရင်3031တက်ခွေးနှင့် BDZN GBK PDF ပဲခူးရိုးမအခြေပြုတပ်ဖွဲ့တရင်3831တက်ခွေးတရိုးမGBK PDF တပ်ဖွဲ့တရင်3832တက်ခွဲတဲ့ Dragon Brothers တပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးဖန်စီရမိထားတဲ့ WY မူရဲ့စေးပြားအလုံး1000ခန့်မီးရှို့ဖျက်ဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ် DMOSU DMO Local PDF တပ်ဖွဲ့နဲ့ KNPLF ကလလာတာတပ်ဖွဲ့တို့ကရမိရပ်ပတွေနဲ့အတူဖန်စီရမိထားတဲ့ WY မူရဲ့စေးပြားအလုံး1000ခန့်မီးရှို့ဖျက်ဆီးခဲ့တယ်လို့ဒီကနေ့ဇွန်လ4ရက်နေ့မှာထုတ်ပြန်လာပါတယ်ဆေးအာဏာရှင်တွေအာဏာသိမ်းပြီးတဲ့နောက်ပိုင်း မူရီကုံတဲ့တွေဟာမတမာသူဒေသခံအချို့နဲ့ပေါင်းပြီးတော့ဒေသတွင်းကိုမူရီစေးပြားတွေတင်သွင်းရောင်းဝယ်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မူရီစေးပွားတွေကိုလူငယ်အများစုသုံးစွဲနေတာကြောင့်ခိုးမှုလူရဲမှုဖောက်ထွင်းမှုတွေဖြစ်ပေါ်ခဲ့ရတယ်လို့ဆိုပါတယ်။မူရီစေးပြားတွေနဲ့အတူဖမ်းဆီးရမိတဲ့သူတွေကိုအရေးယူဆောင်ရွက်လျက်ရှိပြီးတော့မူရီစေးပွားရောင်းဝယ်သုံးစွဲနေသူတွေနဲ့တိုင်ကြားမှုတွေရှိလာရင်ဆက်လက်ဖမ်းဆီးအရေးယူသွားမှာဖြစ်တာကြောင့်ပြည်သူလူထုအနေနဲ့လာရောက်ပူးပေါင်းတိုင်ကြားနိုင်တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆို DMO လို့ခေ PDF ကအတည်ပြုထားပါတယ်ဖန်စီရမိတဲ့မူရစီးပြားတွေမိရှုဖြက်စီးခြင်းအခမ်းအနားကိုဒေသခံရမိရပ်ပါတွေနဲ့လူငယ်42ဦးခန့်ပါဝင်တက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းစင်ကူတပိတ်ချင်းနဲ့မန္တလေးမြို့နယ်တို့ကဖန်စီရမိထားတဲ့မူရစီးပွားတွေကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဥဆောင်ပြီးတော့မိရှုဖြက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရီယူအန်ယူဂျီမှဆက်လက်တင်ပြနေနေပါတယ်။စစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ယခုချိန်ကစပြီး2025ခုနှစ်ဇွန်လ4ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးမောင်ပါ။ပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ဇွန်လ19ရက်နေ့မှာကြာရောက်မယ့်အမေဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲကို UK ပါလီမန်မှာကျင်းပမယ့်အကြောင်းပဲဖြစ်ပါတယ်။ဇွန်လ19ရက်နေ့မှာကြာရောက်မယ့်အမေဒေါ်အောင်ဆန်းစုကြည်ရဲ့မွေးနေ့ပွဲကို UK ပါလီမန်မှာကျင်းပမည်ဖြစ်ကြောင်းသိရပါတယ်။အမေဒေါ်အောင်ဆန်းစုကြည်၏မွေးနေ့ပွဲကိုနော်ဝေးမှလာရောက်ပြီးပါလီမန်မှာအမေအထွတ်သချင်းများဖြင့်ကိုမွန်းအောင်ကမြစ်တာဖြင့်ဂုဏ်ပြုသည်ဆိုပြီးမှဖြစ်ပါတယ်။UK ပါလီမန်တွင်အမေစုအသက်80ပြည့်မွေးနေ့ကို Labour Party ဝန်ကြီး Sir Stephen Timms Minister of State Department for Work and Pensions မှ host အဖြစ်ကျင်းပပြီးမှဖြစ်ပါတယ်။ပွဲတက်ရောက်လာသူများမှဒေါ်အောင်ဆန်းစုကြည်အတွက်ဘာသာပေါင်းစုံဆုတောင်းမြတ်တာပို့ပေးကြပြီးအမေဒေါ်အောင်ဆန်းစုကြည်နဲ့တကွနိုင်ငံရေးအကျဉ်းသားများအလုံးလွတ်မြောက်ရေးအတွက်စုပေါင်းလက်မှတ်ရေးထိုး၍ UK ပါလီမန်သို့ပေးပို့ကြမယ်လို့သိရပါတယ်ခင်ဗျာ။ဆလပီကဘာကူလာသမဂအဆောက်အအုံပြင်ပတွင်ရှိသည့် Broken Chair Out တွင်မြမအရေးကိုစူပေါင်းဆွေးနွေးထောက်ခံသည့်ဆန္ဒပြပွဲတစ်ခုလှုပ်ရှားကျင်းပခဲ့တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ယနေ့တွင်ကဘာကူလာသမဂအဆောက်အအုံပြင်ပတွင်ရှိသည့် Broken Chair Out တွင်မြမအရေးကိုစူပေါင်းဆွေးနွေးထောက်ခံသည့်ဆန္ဒပြပွဲတစ်ခုကိုကဘာအလုသမာသမဂအဖွဲ့ဝင်များနိုင်ငံအသီးသီးမှညီလာခံတက်ရောက်လာကြသည့်ညီလာခံကိုယ်စားလှယ်များမှပူးပေါင်းပါဝင်ခဲ့တယ်လို့ဇွန်လ4ရက်နေ့မှာ NUG အလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ 113 ILC ကိုအမျိုးသားညီညွတ်ရေးအစိုးရအလုပ်သမားဝန်ကြီးဌာနဦးဆောင်သည့်သုံးဝင်ဆိုင်ကိုယ်စားလှယ်အဖွဲ့မှတက်ရောက်ခဲ့ကထို့သို့တက်ရောက်ရသည့်ရည်ရွယ်ချက်အနေဖြင့်အမျိုးသားညီညွတ်ရေးအစိုးရအလုပ်သမားဝန်ကြီးဌာနမှတင်သွင်းထားသည့်သုံးဝင်ဆိုင်ကိုယ်စားလှယ်အဖွဲ့ကိုလက်ခံရန်နှင့်စစ်ကောင်စီစစ်အုပ်စုကိုစီးပွားရေးအရာအရေးယူနိုင်ရေးအတွက်ဖြစ်ပါတယ်။ယခုဆန္ဒပြပွဲမှတစဉ်စစ်ကောင်စီအပေါ်တွင်ထိရောက်သည့်အရေးယူမှုများဆက်လက်ဆောင်ရွက်ရန် Article 33အရစစ်ကောင်စီအပေါ်အရေးယူနိုင်ရေးကိစ္စကိုညီလာခံတက်ရောက်သူများမှလိုအပ်သည့်မဲခွဲဆုံးဖြတ်သည့်နေ့ကိုရောက်လျင်မြန်မာပြည်သူနှင့်အတူတူရပ်တည်ရေးကိစ္စရပ်များတောင်းဆိုဆန္ဒပြခဲ့ကြတယ်လို့တင်ရရှိပါသည်။နိုင်ငံအသီးသီးမှဆန္ဒပြပွဲကိုပူးပေါင်းပါဝင်ခဲ့ကြသည့်နိုင်ငံတကာအလို့သမားသမဂ္ဂအဖွဲ့ဝင်များညီလာခံတက်ရောက်လာသည့်ကိုယ်စားလှယ်အသီးသီးမှဆန္ဒပြပွဲတွင်ပါဝင်လာခဲ့ကြသူများသည့်မြမပြည်သူများနှင့်အတူရက်တီကြောင်းမြမပြည်သူများအတွက်စက်ကောင်စီမှလူအခွင့်အရေးချိုးဖောက်မှုများအလို့သမားအခွင့်အရေးချိုးဖောက်မှုများကိုချက်ချင်းရပ်တန့်ပြီး Article 33အရာအရေးယူရေးကိစ္စရပ်များကိုတောင်းဆိုဆန္ဒပြခဲ့ကြပါသည်။ယခုဆန္ဒပြပွဲတွင်အမျိုးသားညီညွတ်ရေးအစိုးရ၏သုံးဝန်ဆိုင်ကိုယ်စားလှယ်ဖြစ်သည့်အမျိုးသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာဆိုင်းခိုင်မျိုးထွန်းနဲ့အတူမြန်မာနိုင်ငံအလုပ်သမားသမဂ္ဂအဖွဲ့ဝင်များမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်ကိုယ်စားလှယ်များအသီးသီးမှအမှားစကားပြောကြားခဲ့ပြီးမြန်မာနိုင်ငံတွင်လက်ရှိဖြစ်ပျက်နေသည့်အခြေအနေအရရက်ကိုမီးမောင်းထုတ်ပြနိုင်ခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးကနေဒါနိုင်ငံလန်ဒန်မြို့တွင်ကျင်းပတဲ့ဒကြံအထိမ့်မှတ်ဒို့အတူဆင်နွဲထောက်ပုတ်မဲ့ပွဲတမနာယုံပြောခွင့်ရတက်ရောက်ခဲ့တဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကနေဒါနိုင်ငံလန်ဒန်မြို့တွင်ကျင်းပခဲ့တဲ့တကြံအထိမ့်မှတ်ဒို့အတူဆင်နွဲထောက်ပုတ်မဲ့ပွဲသမရယုံပြောခွင့်ရတက်ရောက်ခဲ့ပါတယ်။ မြန်မာရိုးရာအတာတကြံအထိမ့်မှတ်အဖြစ်ကနေဒါနိုင်ငံလန်ဒန်မြို့တွင်မေလ31ရက်နေ့ကကျင်းပခဲ့သည့်ဒို့အတူဆင်နွဲထောက်ပမဲ့ပွဲတွင်တမနာယုံပြောခွင့်ရပုဂ္ဂိုလ်ဦးကျော်စောကပါဝင်တက်ရောက်ပြီးအဖွဲ့အစည်းအကပြောကြားခဲ့တယ်လို့သတင်းရရှိပါသည်။နှွေဦးတော်လန်ရေးတွင်ပြပရောက်မြန်မာလူမှုအတိုင်းအဝိုင်းတို့၏ပါဝင်ထောက်ပမှုအခမ်းအနားအထူးအရေးပါကြောင်းဦးကျော်စောကအထူးအလေးထားပြောဆိုခဲ့ပြီးနွေဦးတော်လန်ရေးအပေါ်ကနေဒါနိုင်ငံလန်ဒန်မြို့မြန်မာလူမှုအဝန်အဝိုင်း၏အစဉ်တစိုက်အခိုင်အမာထောက်ခံအားပေးပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးအိုထိန်ကွင်းကြီးရွာစာတင်ကြောင်းလေကြောင်းတိုက်ခိုက်ခံရမှုကိုစစ်ဆေးမယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ IMM ကအသိပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းတပင်းရင်မြို့နယ်အိုထိန်ကွင်းကြီးရွာစာတင်ကျောင်းလေကျောင်းတက်ခိုက်ခံရမှုကိုစစ်ဆေးမယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ IMM ကအသိပေးကြေညာပါတယ်။မေလ12ရက်နေ့ကစကိုင်းတိုင်းဒေသကြီးအိုထိန်ကွင်းကြီးရွာမှာလေကျောင်းတက်ခတ်မှုဖြစ်ပွားခဲ့တယ်လို့2021ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအနှံ့ကစာတင်ကျောင်းတွေမှာဒါဇင်နဲ့ချီရတက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီတက်ခတ်မှုတွေကြောင့်ကလေးတွေသိဆုံးဒဏ်ရာရကြပါတယ်။ရန်ရကကလေးတွေကိုထိခိုက်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးနေပါတယ်။အသင့်မှမျှဝေဖို့အချက်လက်တွေရှိရင်လျှို့ဝှက်လုံလုံစွာဆက်သွယ်လိုက်ပါလို့ဇွန်လ4ရက်နေ့မှာဖော်ပြပါတယ်။စကိုင်းတိုင်းတပင်းမြို့နယ်အနောက်ဘက်ခြမ်းကအိုထိန်ခွင်းကြီးရွာစာတင်ကျောင်းကိုစစ်ကောင်စီကမေလ12ရက်မနက် 9:40 မိနစ်အချိန်ကစစ်ကောင်စီလေကြောင်းတက်ခတ်ခဲ့ပြီးဆရာဆရာမနဲ့ကျောင်းသားကျောင်းသူ24ဦးသေဆုံးပြီးတရာကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ထိုင်းနိုင်ငံမှာထောက်ပံ့ငွေကောက်ခံခိုင်းတာမျိုးမရှိဘူးလို့အေယာဝတီအမတ်တုံးတိုင်ကအသိပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာထောက်ပံ့ငွေကောက်ခံခိုင်းတာမျိုးမရှိဘူးလို့ပြည်သူ့ကာကွယ်ရေးတပ်မတော်အေယာဝတီအမတ်တုံးတိုင် B26002 ကထောက်ပံ့ပြည်သူတွေကိုအသိပေးထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံကမြို့ကြီးတွေမှာတပ်ရင်းအမတ်တစ်စိတ်သုံးပြီးထောက်ပံ့ငွေကောက်ခံတဲ့စာအိတ်တွေဖြန့်ဝေဆောင်ရွက်နေရတွေ့ရတဲ့အတွက်အေယာဝတီအမတ်သုံးတပ်ရင်းကအခုလိုအသိပေးပြောကြားလိုက်တာဖြစ်ပါတယ်။တပ်ရင်းအနေနဲ့ပြည်ပမှာရှိတဲ့မြန်မာပြည်သားတွေကိုထောက်ပံ့ငွေကောက်ခံဖို့တဦးတယောက်ကမှတာဝန်ပေးထားတာမရှိတဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးပြဿနာတစ်စုံတစ်ရာမဖြစ်စေဖို့ဒေါ်လာမိဘပြည်သူတွေကိုအသိပေးကြေညာလိုက်တာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်အမတ်နှင့်စစ်စင်ရေးနယ်မြေတဲကအေယာဝတီတိုင်းစစ်ဌာနကုတ်ကဲမှုအောက်မှာရှိတဲ့အေယာဝတီအမတ်3တရင်တရင်ကုတ် B26002 အနေနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ကပေးတဲ့အသုံးစရိတ်အပါအဝင်ပြည်သူလူထုစီကစီစဉ်လာတဲ့ထောက်ပံ့ငွေတွေနဲ့စစ်စင်ရေးဆိုင်ရာကိစ္စရပ်တွေစောင့်ရွက်နေတယ်လို့လည်းသိရပါတယ်ပြည်သူလူထုပါဝင်တဲ့ထောက်ပံ့ငွေတွေကိုနှီးစက်ရာလူရှင်တွေတိုင်ရင်းကတရားဝင်ဖွင့်ထားတဲ့လူမှုကွန်ရက်စာမျက်နှာနဲ့လာဆင်ထောက်ပို့အစီအစဉ်တွေကနေကောက်ခံပြီးဂုဏ်ပြုမှတ်တမ်းတွေပြန်လည်ပေးအပ်နေတယ်လို့လည်းအသိပေးပါတယ်။ဒေါ်လာမိမပြည်သူတွေပါဝင်ထောက်ပို့မှုတွေကိုအလေးထားပြီးလေလွတ်မှုမရှိအောင်စနစ်တကျသုံးစွဲနေတာဖြစ်တဲ့အတွက်ပါဝင်ကူညီထောက်ပို့လိုတဲ့ဆိုရင်တိုင်ရင်းကဖွင့်ထားတဲ့လူမှုကွန်ရက်စာမျက်နှာကတဆင့်ချိတ်ဆက်ပြီးပါဝင်ထောက်ပို့နိုင်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်အေယာဝတီအမှတ်3တိုင်ရင်းB26002 ကအသိပေးထုတ်ပြန်ထားပါတယ်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ5ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကဲရိုတန်မြဝကျွန်းမော်ဒေသနဲ့မုတ်တမကွေတို့မှာဒီဟာအနောက်အနောက်တောင်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ရှိနေပါတယ်။တနင်္သာရီကံရိုရန်ဒေသမှာလီဟာအနောက်ဘက်ကနေတနအီကို15မိုင်ကနေ25မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းကြီးနိုင်ပါတယ်။မိုးချီနေကတော့သခိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပါတယ်။ပြီးပြီးတော့ပဲခူးတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပြီးသခိုင်းတိုင်းအောက်ပိုင်းနဲ့မကွေးတိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်ရှင်
။အရသာပြည်သူများနှင့်ဆက်ဆံရာတွင်လိုက်နာရမည်ကျင့်ဝတ်များ၁အရသာပြည်သူများအားရိုသေစွာဆက်ဆံရမည်2. အရသာပြည်သူများအပေါ်မောက်မာရိုင်းပြခြင်းစော်ကားခြင်းအနိုင်ကျင့်နှိပ်စက်ခြင်းမူးယစ်ရန်ကားခြင်းမပြုရ 3. အမျိုးသမီးများလိင်စိတ်ကွဲပြားသူများအား ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာထိပါနှောက်ရှက်ခြင်းမပြုရ၄အရေးပေါ်လိုအပ်ချက်အရာအယသပြည်သူပိုင်ပစ္စည်းဥစ္စာများကိုအသုံးပြုရပါကကာလတန်ဖိုးအတိုင်းပေးချေရမည်၅အယသများအားတစားကန်သို့မဟုတ်လူသားတိုင်းအဖြစ်အသုံးပြုခြင်းမပြုရ၆ကလေးသူငယ်များမတန်ဆွမ်းသူများအမျိုးသမီးများတကြီးရွယ်အိုများစသည့်ထိရှလွယ်အုပ်စုများ vulnerable groups are အထူးကာကွယ်စောင့်ရှောက်ပြီးလိုအပ်သည့်အကူအညီများပေးရမည
် Radio NUG သောရစီများခင်ဗျာအခုတခါတော်လန်ကဗျာအစီအစဉ်မှာကိုအောင်မိုင်းရေးဖွဲ့ထားပြီးလွတ်လပ်နေဦးခန်းစားရွတ်ဖတ်ထားတဲ့တော်လန်တန်ခိတ်ကျန်းဆိုတဲ့တော်လန်ရေးကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
တော်လန်တန်ခိတ်ကျန်းတော်လန်ရေးဆိုတာတေးချင်းနဲ့ရှင်ချင်းကြကလှုပ်ရှားမှုဖြစ်တယ်ခေဆိုတာအမြင့်ကနှုတ်ပြရမယ်လူရန်းစားတွေအတွက်ကျိုးမိတ်ချရာတရားယုံပဲညှို့ဆက်ကိုပြစ်ပယ်ခြင်းဟာကို့တည်တွင်ကိုတူးတာပဲညီညွတ်ရေးဆိုတာမညီညွတ်ချင်သူတွေအတွက်လမ်းဆုံးဖြစ်ပေမဲ့ညီညွတ်ချင်သူတွေအတွက်လမ်းစာဖြစ်တယ်။တခါခံရတာလောက်သူအပြစ်ဖြစ်ပေမဲ့အကြိမ်ကြိမ်ခံရရင်တော့ခံရသူအပြစ်ဖြစ်လာလိမ့်မယ်။ထောက်ရိုးကျိုးနေတဲ့အတွေးခေါ်ဟောင်းတွေနဲ့တော်လှန်ရေးကိုဥမဆောင်နိုင်ဘူး။တော်လှန်တဲ့အတွေးခေါ်စိုက်ချူကြ။ငါငါငါဆိုတာတော်လှန်ရေးရဲ့အကြီးဆုံးရန်သူဖြစ်တယ်လို့သမိုင်းတရခံလည်းဖြစ်တယ်။တော်လိုင်းကြီးမှာလမ်းပြောက်ရင်လူတို့ကိုပြန်ကြည့်လူတို့မှာမကုံခန်းနိုင်တဲ့အားတွေရှိတယ်ညီညွတ်ရေးလို့ပါစပ်ကအော်ပြီးမညီညွတ်တာတွေလှုပ်နေတာကောင်းဆောင်ဆိုသူတွေနဲ့ကောင်းဆောင်လှုပ်ချင်သူတွေရဲ့လှုပ်ရပဲပန်းပွေကိုကြည့်ပြီးရေအတိတ်နဲ့ဆုံးဖြတ်တာဟာကရောင်းကြိုက်တခြားဖင်တခြားလှုပ်ရဖြစ်နေတယ်ငါပြောတယ်လို့လှုပ်ငါလှုပ်တယ်လို့မလှုပ်နဲ့ဆိုတာဖက်နှက်နဲ့ခြေတော့မတော်လို့ခြေဖနောက်ကိုလှီးခိုင်းတာမျိုးပဲတော်လန်သူတိုင်းမှာတော်လန်ဖို့အကြောင်းတရားရှိတာအသိမှပြုနိုင်မှညီညွတ်ရေးရမယ်တော်လန်ရေးမှာပညာတတ်ဆိုသူတွေဖောက်ပြန်ရင်တော်လန်ရေးဟာကြောက်เสียကောင်းအောင်အဖြက်စီးခံရလိမ့်ရှိတယ်နှွေဦးတော်လန်ရေးဘယ်ဆင့်တီရောက်နေပြီလဲအမှန်တိုင်းသဘောပေါက်ကြကိုအောင်မိုင်း
ကြည့်တော်ရစီမြတ်မြဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာ Weekly News တပတ်တွင်းသတင်းများကိုຫນွေဦးသာသာကအရှိပိုးခင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အော်ချွန်လာဆိုင်ဗီဒီယိုအန်ယူဂျီကလည်းຫນွေထောင်ပန်းစကက်ကေတာအလိုင်းကျုံတော့မလော်ထောင်လောက်ချက်ခိုင်တော့စီတော့ရဲ့နေဦးတတလောစပလန်နိုင်လဲ့နော်ဟမ်မန်အခုပြန်ဒီဘာပေမအားထောက်အကောင်ကောက်တူလီဟမ်မန်နိနောဖလက်ပွဲဖလုံးကပတော်လောင်နေဝိတာစပလန်ခရနီယူယူဟမ်မန်အခုပြန်ဒီပါလွန်ထားပေမနီအကောင်ကောက်တူလီဟမ်မန်နိနောဖလက်ပွဲဘောယူကောက်တူလီချက်လောင်တာအိုမေလာနိုင်ချစ်နေတော့နိုင်ချစ်ခွေတော့တန်တာအထောင်ဖလုံးကပတော်လောင်ဖီနေဝိတာစီလောဘောယူခရနီယူလမ်းယူမှုခရနီယူခောင်းမညာချက်မလောင်ထောင်တိုက်ကူတာတီဖလောက်ဟမ်မန်အဖွဲ့တုံး KWU ပုံတိုက်ပါလောင်ထားဝိတာယူပတော်လောင်ဖီဝိတာကိုဖလောက်စုဘုလကိုင်းအဖွဲ့အတုံးတတိပုဂ္ဂလပညာချတီခေါပယောင်တိမူပလီစီမာချကေပလီအခုကလန်တဲ့ကိုစလဲလောက်လီလောက်ချက်အကလရလိချင်းပလဲရဲထောင်ဝိတာနောစီလောကောဒူလီဟမ်မန်နီနောဖလဲပွဲယူပတော်လောင်ဝိတာနောပကောက်ထောင်ဝါခိတ်ကွန်မြူနတီအတောင်အခါယူပတော်လောင်ဖီဘာဝိတာအခုကျုံ KNU ကစားမွေဝေနိုင်ငံခြားရဲလောင်ထောက်ရကုမွေဝေချက်လာမောဖရာဝါနောနိနောဖလေပွဲပုတ်ခလောဝိဒါစီလောနိနောဖလေပွဲပုတ်ယူအနိုင်လဖလောက်စုဘူးအဖုအတုပကုတ်ထောင်းအုတ်ချုပ်ရေးချမတီအစိုးရချမဟမန်အခန်းကန္တာပါလောင်ထားပေမနီအနိုင်နေ KNU ဖွဲ့စည်းပုတ်အခြေခံဥပဒေအနိုင်တကီလောင်ဝေမန်ခွတ်ချမမူဝါဒ တီကောဒူလီအစိုးရအတောင်ယူဟမန်ပါလောင်ထားပြီမနီ KNU ချောင်းလေတာချမတီဘာချန်တာတဲ့နော်ဟမန်နီနော်ဖလေပွဲဘပတော်ပြီပါလာအနိုင်တဲ့ KNU ဟမန်လဖဘာချန်တာတဲ့အခန်းကန်တာယူဟမန်တဲ့ဘေးလော်ထိုင်ချက်လိုက်တင်ပြထောင်းပြီမနီအနိုင်လေ KNU အနာကဖွဲ့စီပုတ်တီအခန်းကန်တာဘာချန်တာတဲ့လဖနော်လော်ထိုင်ကုန်းဝိတာချက်လိုက်ခါဟမန်တဲ့ပေးမပါထောင်းနီအနိုင်ရဲ့ကောဒူလီချလောင်ဘဟမန်အဖောက်ကူတရမွန်အော်ဝိတာချက်ဖိုက်ချမနော်လော်ထိုင်ပြီပါလာချက်လိုက်နော်ချက်ပယူအော်ဝိတာယူတရားပါစီလောချက်ပလက်အနိုင်နေလူအခွင့်အရေးချမကိုဒူလောင်ထောင်းဦးလက်ချောင်းမချုံးမနဲ့ချက်တာအကုန်လဲကျူးလွန်ချူပါဝေလူအခွင့်အရေးချမယူဒိတ်ဒိတ်ချက်ချမနိုင်လောင်ထားပါဝိတာကိုဒက်တာဒက်ရှ်ဘုတ်လိတ်ခါထောက်ထောင်းနေဝိတာချက်ပလက်လူအခွင့်အရေးချမကိုဒူလောင်ထောင်းဦးလက်ချောင်းမချုံးမနဲ့ချက်တာအကုန်လဲကျူးလွန်ချူပါဝေလူအခွင့်အရေးချမလဖာယူဒိတ်ဒိတ်ချက်ချမနိုင်လောင်ထားပါဝိတာကိုခမလုတ်တဲ့ဒီအခေအခမမအဟုတုတ်ပေးမနေသူတီတာဒက်စပတ်လိခယူထောက်ထောင်းနေဝိတာနော်လူအခွင့်အရေးစမာကွန်သူဦးအောင်မျိုးမင်းဖီတီရလော်ဝိတာစီလောလူအခွင့်အရေးစမာကွန်ဒူလောင်ထောင်းနော်တိုင်ဝေးမှာဖီဝိတာချမအတလခမွေဝေချချိုဖာဝေလူအခွင့်အရေးအမျိုးအစားတဲ့နော် LOVS ဒက်စပတ်နော်ထောက်ထောင်းနေထိုင်ဝိတာရမချုံးမနဲ့ချက်တာအကုန်လဲဂျူးလုံဝိချေယူမတေးဝိမနေဒီအဒုံအလွဲကဲထောင်းလဖာနော်အနိုင်အကွာယူပကုတ်ထောင်းထားပါဝိတာကိုအဟုတ်တုတ်ပေးမနေသူမရှပ်ပိုင်းမရထရီယဂျန်တာဒက်တာဒက်စပုတ်ဦးနော်ထောင်းထောင်းဝိတာနော်စီလို့မချုံးမနဲ့ချတာအကုန်လဲဂျူးလုံဝိတာချက်လဖာနော်ဘာချန်တာတိချူဖာဝဲလူအခွင့်အရေးယူတရားများတာဖော်ဆောင်ပေးမနီဂျူးလုံထားချက်ဦးလက်ချောင်းဖုံထားအပြည့်တယ်နော်တိပထားပေးမနီအကောင်လူအခွင့်အရေးစမန်ကိုဒူးလောင်ထောင်းနော်ချက်ခတ်နုံကြီးဝါဝေစန်ချိတ်စန်ညွန့်တဲ့ဒေဂန်ဒီပြကလစ်မထောင်းထောင်းဖီဝိတာနော်ဝွန်ဒူလော်ဝိတာစီလို့ချက်ပလန်နိုင်တန်ဖုံဖလီထားချီရောက်တယ်နော်တောက်ထောင်းပေးမနီတို့ချောချွန်အခန့်ကွန်ဒူလောင်ထောင်းနိညာလကကွန်ဒူပါမောင်ခတောက်တာခေမန်လွင်တိုက်တုံဝိတာချက်ပလန်ချက်ပုံပလီအော်ချီရုတ်တဲ့တောက်ထောင်းပေမနီတို့ချောချွန်အခန့်ချမကွန်ဒူလောင်ထောင်းနိညာလကကွန်ဒူပါမောင်ခတောက်တာခေမန်လွင်နော်တိုက်တုံဝိတာစီလို့ကိုကတိရထားသူချက်လောင်တာပေါ့တော်လောင်ရေးတောက်တဲ့နော်ရောင်ပြီးချက်ချပတ်ချောချွန်အခန့်ကွန်နန်းတဲ့ယူမချုံမနဲ့ချက်တဲ့နော်လက်ချပဖောင်းဦးလက်ချောင်းခွိုင်းလောင်ပုံနော်ကိုကတိရထားပါရောက်စီလို့ပယောင်တာခွိုင်းလောင်ပုံအော်ဝိတာလာနော်တဲ့ပတ်တာမဲ့ယူခုကတော်လောင်တာဤချမီရချတာချလောင်တာဦးခမလို့ကြောကြောကန်ဘားထိုက်ထားတဲ့ရဲဘော်ဘားထိုက်ထားတဲ့နော်ယူခွာပြီးပင်မနေသူကလစ်ပြီးတယ်လဖာနော်အောင်းအောင်ဘားတစားရှိလို့အခါယူချက်စိတ်ခွန်မှုလခအော်ထောင်းဝိတာနော်စီလို့ချလောင်တာပေါ်အော်ဝေးမဖြစ်ကြောချုံအခန့်ခါဘာဝေးပျောင်တော့ခွာလောင်ပေါ်အခုကျုံကြောချုံကန့်ဝင်ထန်းတဲ့အကောင်ချက်စိတ်ခွန်မှုအော်ထောင်းဝိတာအခုကျုံအသိအကောင်တာမတ်ဦးတလက်ပေးမဖုန်ထောင်းယူခွာပြီးကြောချုံအခန့်တဲ့မပေးမနေသူလက်ကောင်ခုဖောင်းလာချီယောတောက်ထောင်းပေးမနီနော်ချုံမုံပါအော်ဝိဒါစီလို့ချက်ချုံမုံထားဝိဒါဦးလက်ချောင်းအော်ကီဝိဒါအချစ်ခန့်ကိုချက်ပိပိုင်အော်ချီရောက်ကံပိပေးမဖလို့ထောင်းဝိဒါနော်လော်ဝိဒါစီလို့စစ်ဟော့စပီတာစစ်ဟက်ကဲကံပိယူအချက်ပယူအတိုက်ကနော်အမေရိကန်ဒေါ်လာလိတ်သိမနိုင်လောင်ထားပါအော်ဝိဒါကိုကံပိအထောင်းနော်မြေလာနေချစ်လီတော့ဒုံဝေဂျုံလာအတောင့်တန်ချစ်နော်စီလို့ကံပိအကန်ကျုံနော်ပိမတိရပါတိတိကျကျတို့ကြောကြောကလိုင်းကွန်ဒူလောင်ထောင်းအမျိုးသားညီညွတ်ရေးအစိုးရ Facebook page စာမျက်နှာပုတ်ဦးဤလောင်ထားအော်ဝိဒါနော်စီလို့ချက်ပလန့်အလောင်ကိုင်းထောင်းနော်ပယံတောက်တာတစ်ဘောဘူးချက်လောင်ကုလုံယူ KNU KNLD PDF ပုံဒိတ်တာအကောင်လဲဒီတိတ်နာဖန်သူဒီဒုတော်ဝိဒါကိုတဝန့်ဘူးစာအကရဲရမယ်ဘာကအော်ဝိဒါချက်ပလန့်ပယံတောက်တာတစ်ဘောဘူးချက်လောင်ကုလုံကူယူ KNU KNLD PDF ပုံဒိတ်တာအကောင်လဲဒီတိတ်နာဖန်သူဒီဒုလီထောင်းတော်ဝိဒါကိုတဝန့်ဘူးစာအကရဲရမယ်ဂျိုင်းကအော်ဝိဒါနော်ဒီရပါစီလို့ကျုံလာနိုင်တောင်းကီကိုအခါပယောင်တောက်တာအော်ထားချက်လောင်အာမတာလေယာလေချစ်တဲ့ခမာယာတန်ချင်းနေတင်ဘောဘူးခုလုံကူယူ KNU KNLD PDF ပုံဒိတ်တာအကုန်လဲဒီသိမ့်နာဖတ်သူဒီဒရော့ဒါဝိဒါကူကျုံပြည်သူကကွယ်ရေးအကုန်လဲမဟာပြူခာအဟုတ်ကီမာနိုင်လောင်ထောင်းအိုတရားပါစီလို့ထောင်းတော်ဝိဒါချက်တာကူကျုံနိုင်ဖာချက်တာဒုမကဲထောင်းဝိဒါယူကတော်ပါဝိဒါကိုဝေါ်လီချက်လောင်တာဒီတင်ဘောဘူးချက်လောင်တာတဝောင်းတဲ့နော်ဝေါ်လီတဝံဘူစာအကတညာနိုင်ချစ်ခုကတင့်ဘောဘူတဝံဘူစာအကလျာနိုင်ချစ်ရေကစုံစင်းမြတ်တဝံဘူစာအကဟုန်ချစ်ရေကဘာကချက်တာမနိုင်အကရေရနွေကဒီချိုင်းကအော်ဝိတာလက်တိုင်းလက်ခော့ဖာဦးနော်ဒီရပါစီလို့ချွန်နာကန်လူ NUG Radio Stock ကတပုတ်ဝယ်မှုဖာကမြုပ်တဲ့ကိုရတယ်စကောက်ချက်တာဒီမှာလောဆိုင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ လိုင်းတူ16မီတာ 18.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါပါရှင်။မြေသားညီငယ်တွေဆိုရရင်စက်တွေရင်ပြည်အချက်အလက်တွေပြည်မှာကြီးထားတာကထုတ်လင်းနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်